ယူကရိန်းနိုင်ငံမှာတင်းမာမှုတွေပေါ်ပေါက်နေချိန်အင်အားပြတဲ့အနေနဲ့ဘယ်လာရုစ်နိုင်ငံနဲ့ဆဲကြပူးတွဲစီလိချင်နေတဲ့ရုရှားတပ်ဖွဲ့ဝင်3000ကိုကြီးကြပ်ဖို့ရုရှားထိပ်တန်းတပ်မှုတွေဗိုလ်ထုနေ့ကအင်းနီချင်းဘယ်လာရုစ်ကိုရောက်လာပါတယ်။ကြာသပတေးကစတင်တဲ့ပူးတွဲစီလိချင်မှုတွေရုရှားစစ်တပ်ကဗိုလ်ချုပ်ကြီးဗယ်လာရီဂရက်ဆီမိုဦးဆောင်တဲ့ S-400 မြေပြင်ကဝေရင်ပစ်မစ်ဆိုင်းတုံးတရင်ရင်နဲ့တိုက်လျင်နေအများပြားကိုလည်းဘယ်လာရုစ်နိုင်ငံကိုဆေးလွတ်ထားတာပါ။ယူကရိန်းနိုင်ငံ KF မြို့နဲ့ကီလိုမီတာ210လောက်သာကွာဝေးတဲ့ဘယ်လာရုစ်နိုင်ငံမှာရုရှားကပူးတွဲစီလိချင်နေတာကြောင့်ယူကရိန်းတွေနောက်ထပ်ချင်းချောက်မှုလည်းဖြစ်နေပါဗျ။ယူကရိန်းရှေ့ပိုင်းနယ်စပ်မှာတန့်ရတသိန်းကျော်ချထားတဲ့ရုရှားဟာပင်လယ်နဲ့မှာလည်းစစ်သင်္ဘောတွေဆီလွတ်ထားတာပါ။ဘယ်လာရုစ်နဲ့ရုရှားပူးတွဲစီလိချင်မှုတွေစတင်တဲ့နေ့မှာပဲယူကရိန်းကလည်းမဟာမိတ်အနောက်နိုင်ငံတွေကပေးအပ်ထားတဲ့တင်ငါးဖြတ်မစ်ဆိုင်းတုံးတွေအဝေးထင်းလျင်တွေပါဝင်တဲ့ဆေးရကြစီလိချင်တဲ့စီစဉ်တစ်ခုကိုကြေညာခဲ့ပါဗျ။ရုရှားသမ္မတပျော်ခွင့်ရဒမီထရီပက်စကော့ဖ်ကတော့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေအတွက်မကြုံမှုသေးတဲ့လူကြုံရင်းချင်းချောက်မှုအန္တရာယ်တွေရှိနေတာကြောင့်ပူးတွဲစီလိချင်ရတာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။တစ်ချိန်ကဆိုဗီယက်ယူနီယံရဲ့ဒဇယ်တစ်ပိုင်းဖြစ်ခဲ့တဲ့ယူကရိန်းပေါ်တိုက်ခိုက်နိုင်မဲ့စစ်ရင်အား90ရာခိုင်နှုန်းလောက်ကိုရုရှားကအသိပြင်ထားတယ်လို့လည်းအနောက်နိုင်ငံကထောက်လှမ်းရေးကြွန့်ကျင်သူတွေယူဆထားကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းပေါ်ကျူးကျော်ဖို့ရည်ရွယ်မထားကြောင်းပြောဆိုထားပြီးတစ်ချိန်တည်းမှာပဲယူကရိန်းကိုမြောက်အတ္လန္တိတ်စာချုပ်နေတိုးဘက်မှလက်မခံဖို့လဲတောင်းဆိုထားပါတယ်။